မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ13ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1919နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တနင်္လာညနေခင်းရဲ့အစီအစဉ်မှုကကျမစုမုံပါရှင်
။ကျမကတော့စုမြတ်မုံပါရှင်။တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်အစိုးရကသွင်းကုန်ခွန်တိုးလိုက်တဲ့အတွက်တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့တရုတ်အစိုးရကထပ်မံပြောကြားလိုက်ပါတယ်။မတိမ်မှုနဲ့ဆွဲခံထားရတဲ့ WikiLeaks website တည်ထောင်သူ Julian Assange ရဲ့အမှုကိုပြန်လည်စစ်ဆေးမယ်လို့ Sweden အစိုးရရှိနေတွေကဒီကနေ့ကြေညာလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းလော်ရီထဲမှာတော့မန္တလေးလေစိတ်ကိုဆင်းသက်တဲ့အချိန်မှာရှေ့ဘင်းကချမရဖြစ်နေပေမဲ့လေမော်ပါရတဲ့ခရီးသည်တွေအသက်ရမဖြစ်အောင်လို့ဥဆိုင်အနေထားနဲ့ရှက်တိုက်ပြီးတော့ဆင်းသက်နိုင်အောင်ကြိုးစားခဲ့တဲ့လေရင်မှုကြီးဥမြန်မို့အောင်ကသူ့ဘလို့ဆုံးဖြတ်ဆောင်ရွက်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။နံပါတ်တက်ကတော့ခီးတယ်ကြီးအစိတ်ပါပဲ။အဲအဲအကြောင်မို့ကျွန်တော်ကရှေ့ရဲ့တန်းတောင်းကိုကျွန်တော်လုပ်တယ်။နောက်ပြီးတော့ဆင်းတဲ့အချိန်မှာလည်းမဖြစ်ရမယ်ကျွန်တော်ရဲ့တက်စတောင်းကြီးကောင်းပါပါမယ် stabilize approach
ရှေ့ရေမှုဥမြတ်မိုးအောင်နဲ့ VOA ဆက်သွယ်မေးမြန်းချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက် Rohingya အမျိုးသမီးတွေသူ့ရဲ့လူမှုအတိုင်းဝိုင်းမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်မှုဆောင်ရွက်လာနေတဲ့အကြောင်းထိုင်းမြန်မာနယ်စပ်ချင်းရိုင် KI နဲ့မှာတော့မူရစေဝါတယ်ဆောင်လာသူတွေနဲ့ထိုင်းနယ်ခြားစောင့်တက်တို့အပြန်အလှန်တိုက်ပွဲဖြစ်ခဲ့ပြီးတော့မြန်မာနိုင်ငံဘက်က၄ဦးအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့တနင်္လာညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲမင်းထွန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်အစိုးရကအသွင်းကုန်ခွန်တိုးလိုက်တဲ့အတွက်တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့တရုတ်အစိုးရကထပ်မံပြောကြားလိုက်ပါတယ်သွင်းကုန်ခွန်တွေအမေရိကန်ကတိုးလိုက်တဲ့အတွက်တရုတ်ဘက်ကတုံ့ပြန်ဆောင်ရွက်မှုတွေလုံးမှဖြစ်မယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဘလို့တုံ့ပြန်မယ်ဆိုတာကိုတော့စောင့်ကြည့်ပါလို့သာပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့ဖိအားအတိုင်းဘယ်တော့မှလိုက်နာမှာမဟုတ်ဘဲတရုတ်ရဲ့အကျိုးစီးပွားတွေနဲ့အခွင့်အရေးတွေကိုကာကွယ်သွားဖို့အခိုင်အမာဆုံးဖြတ်ထားသလိုကာကွယ်နိုင်စွမ်းလည်းရှိတယ်လို့တရုတ်အစိုးရပြောခွင့်ရသူကဒီကနေ့ပြောကြားသွားခဲ့ပါတယ်တရုတ်ကိုတင်ပို့တဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးမှာကိုမျှော်လင့်ထားတယ်လို့အမေရိကန်ဘက်ကလည်းပြောကြားထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီတရုတ်ဘက်ကလက်တုံ့ပြန်ဆောင်ရွက်ရင်အခြေအနေတွေပိုပြီးဆိုးလိမ့်မယ်လို့ Twitter ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့အတွက်နှစ်ဖက်လုံးထိခိုက်လိမ့်မယ်လို့အင်ဂျီတော်ရဲ့စီးပွားရေးဆိုင်ရာအကြီးအကဲအကြံပေး Larry Kudrow ကပြောကြားပါတယ်။နှစ်ဖက်တင်းမာမှုတွေကြောင့်တရုတ်ဘက်ကထိခိုက်တယ်လို့အမေရိကန်စားသုံးသူတွေအထူးသဖြင့်တရုတ်ကိုထွက်ကုန်တွေတင်ပို့နေတဲ့လက်သမားတွေအထိခိုက်ဆုံးဖြစ်လိမ့်မယ်လို့ Fox သတင်းဌာနနဲ့မင်းမြန်ကမှစီးပွားရေးအကြံပေး Kudrow ကပြောကြားသွားပါတယ်။ဒေါ်လာ200ဘီလီယံကျော်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်အမေရိကန်အစိုးရကသွင်းကုန်ခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြှင့်ကောက်ခံခဲ့တာပါ။နောက်ထပ်ဒေါ်လာ300ဘီလီယံဘိုးတရုတ်သွင်းကုန်တွေကိုလည်းအခွန်တိုးကောက်မယ်လို့ချိန်ချောင်းနေပါတယ်
။ Saudi Arabia နိုင်ငံပိုင်ရည်တန်းသမုဒ္ဒစင်ဟာအပြတ်မောက်လုပ်ရတဲ့နှောက်ယှက်တိုက်ခိုက်ခံရလို့ထော်ထော်ဆွဆွရွရွပျက်စီးသွားတယ်လို့ Saudi Arabia နိုင်ငံကပြောပါတယ်။ဘလောက်အတိုင်းအတာထိပျက်စီးသွားတယ်ဆိုတာမပြောပေမဲ့ UAE နိုင်ငံကမ်းလွန်ပင်လယ်မှာတိုက်ခိုက်ခံရတာလို့ဆိုပါတယ်။သမုဒ္ဒစင်ကအမေရိကန်နိုင်ငံကိုပို့မဲ့ရည်တန်းတွေကိုတင်ပို့ဖို့Saudi Instagram တစ်ခုကိုအသွားမှာအခုလိုတိုက်ခိုက်ခံရတာလို့ပြောပါတယ်။တင်းလာတဲ့အစောပိုင်းမှာ UAE ကမ်းလွန်ကအပြတ်မောက်လုပ်ရတွေကိုသတိထားဖို့သတိပေးကြေညာချက်တစ်စောင်းအမေရိကန်နိုင်ငံကထုတ်ထားပါသေးတယ်။ဒီကြေညာချက်ဟာအခုရပိုင်းတွင်အမေရိကန်နဲ့အီရန်ဆက်ဆံရေးတင်းမာနေချိန်မှာထုတ်ပြန်ခဲ့တာပါ။ UAE နိုင်ငံကလည်းတင်းနှင်းတွေတုန်းကအိုမန်ပင်လယ်ကွေ့နားမှာကုန်သွယ်တင်းမောလေးစင်းအပြတ်မောက်လုပ်ရတဲ့ရင်ဆိုင်ခဲ့ရတယ်လို့ပြောပြီးမဲ့အသေးစိတ်တော့မပြောပါဘူး။အီရန်နိုင်ငံနိုင်ငံရေးဦးကြီးဌာနပြောရေးဆိုခွင့်ရှိသူကဒီဖြစ်ရတာတတိထားစရာဖြစ်တယ်လို့ဝန်ထဲစရာကောင်းပြီးဒီတိုက်ခိုက်မှုတွေပတ်သက်လို့စုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ UAE နိုင်ငံကလည်းစုံစမ်းစစ်ဆေးရေးကိစ္စမှာနိုင်ငံတကာအကူအညီပေးနေတယ်လို့ပြောပြီးဘေးရန်ကင်းတဲ့ရေကြောင်းတော်လာမှုကိုနှောက်ယှက်သူတွေကိုတားဆီးဖို့နိုင်ငံအားလုံးမှာတာဝန်ရှိတယ်လို့ပြောပါတယ်။အခုချိန်အထိတော့တိုက်ခိုက်မှုတွေနောက်ကွယ်မှာဘာသူရှိသလဲဆိုတာပြောဖို့ UAE နိုင်ငံကညှင်းဆိုထားပါတယ်။
အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုရဲ့ဥရောပခရီးစဉ်ပထမနိုင်ငံအဖြစ်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာရောက်ရှိနေပါတယ်။အီရန်နိုင်ငံရဲ့လက်တလောချင်းချောက်တဲ့လုပ်ရက်တွေပြောကြားမှုတွေနဲ့ပတ်သက်လို့ဝင်ကြီးပွန်ပေယိုဟာဘရပ်ဆဲလ်စ်မှာဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားဝင်ကြီးဌာနပြောခွင့်ရမော်ဂန်အိုတေဂတ်စ်ကဒီကနေ့ပြောကြားပါတယ်။ အရှေ့လေပိုင်းနဲ့ကမ္ဘာတဝန်းကအမေရိကန်နဲ့မဟာမိတ်တွေအကျိုးစီးပွားလုံခြုံရေးကိုအကာအကွယ်ပေးဖို့နိုင်ငံသားရေးဝန်ကြီးပေါ်ပေယိုအနေနဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောခွင့်ရသူကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မူလအစီအစဉ်ကရုရှားနိုင်ငံမော်စကိုမြို့တော်မှာအမေရိကန်တန်တမန်တွေစီးပွားရေးခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံဖို့ဖြစ်ပါတယ်။ဒါပေမဲ့တနင်္ဂနွေနေ့ညပိုင်းကျမှအစီအစဉ်ပြောင်းပြီးတော့ဘယ်လ်ဂျီယံနိုင်ငံကိုအရင်သွားဖို့ခီးစဉ်ပြောင်းလိုက်တာဖြစ်ပါတယ်။ကြံခီးစဉ်တွေကတော့မပြောင်းတဲ့အတွက်အင်္ဂါနေ့ကျရင်နိုင်ငံသားရေးဝန်ကြီးပေါ်ပေယိုဟာရုရှားနိုင်ငံဆိုချီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။အီရန်နိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ကြားသဘောထားတင်းမာနေကြချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးရုရှားသွားတာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကအန္တရာယ်ရှိတဲ့လုပ်ရက်တွေတတိပေးမှုတွေကိုတိုက်ရိုက်တုံ့ပြန်လာလို့ဆိုပြီးအရှေ့အလယ်ပိုင်းဒေသမှာအမေရိကန်ရဲ့စစ်ရေးအင်အားကိုတိုးမြှင့်ထားပါတယ်။
ပြည်တွင်းစစ်ဖြစ်ပွားနေတဲ့ရီမင်နိုင်ငံမှာကုလသမဂ္ဂနဲ့သဘောတူထားတဲ့အတိုင်းရီမင်ရဲ့အဓိကစစ်ကမ်းမြို့တွေကနေလက်နက်ကိုင်ဟူသီတပ်ဖွဲ့တွေရုတ်သိမ်းဖို့စီစဉ်နေတဲ့အတိုင်းအကောင့်အထက်ဖုံးနေတဲ့နေနိုင်တယ်လို့ကုလသမဂ္ဂကတနေ့နေ့မှာပြောပါရယ်ရီမင်အစိုးရနဲ့အီရန်ထောက်ခံတဲ့ဟူသီတပ်ပုံတွေအကြားဆွီဒင်နိုင်ငံမှာဒီဇင်ဘာလတုန်းကရရှိခဲ့တဲ့သဘောတူညီချက်အရတပ်ဖွဲ့ရှေ့ပြောင်းမှုတွေကိုစနေနေ့ကစခဲ့တာဖြစ်ပါတယ်ပြည်တွင်းစစ်ပြီးဆုံးရေးမှာအခရာကျတဲ့ဒီတပ်ပြောင်းရွှေ့မှုပထမအဆင့်ကိုစောင့်ကြည့်အတည်ပြုပေးဖို့ပြီးခဲ့တဲ့အင်္ဂါနေ့ကကုလသမဂ္ဂကိုတာဝန်ပေးခဲ့တာပါ။ရီမင်နိုင်ငံကဟိုဒေတာစိတ်ကန်းဟာရီမင်နိုင်ငံရဲ့လူသားချင်းထောက်ထားမှုဆိုင်ရာအကူအညီတွေနဲ့သွင်းကုန်တွေရဲ့80ရာခိုင်နှုန်းကိုတင်သွင်းပေးနေတဲ့စိတ်ကန်းဖြစ်ပါတယ်။လေးနှစ်ကြာပြည်တွင်းစစ်ကြောင်းလူပေါင်း6000ကျော်သေဆုံးခဲ့ရတဲ့ရီမင်နိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးဆိုင်ရာအကြက်တဲစိုက်ခဲ့ရမှာငတ်မော့ခေါင်ပါဘေးဒဏ်ခံရလူနေပါရှိခဲ့ပါတယ်။လူ3တန်းလောက်ရွှေ့ပြောင်းကြရပြီးအဲ့ဒီလူတွေရဲ့သုံးပုံတစ်ပုံလောက်ဟာအကူအညီလိုအပ်နေတယ်လို့ဆိုပါရက
် View American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kilohertz 11965တော့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မရေမှုနဲ့ဆက်ဆွဲခံထားရတဲ့ WikiLeaks website တည်ထောင်သူ Julian Assange အမှုကိုပြန်လည်စုံစမ်းစစ်ဆေးမယ်လို့ Sweden အစိုးရရှင်းနေတွေကဒီကနေ့ကြီးညာလိုက်ပါတယ် Sweden နိုင်ငံမှာအမျိုးသမီးတယောက်ကိုမရေကျင့်မှုနဲ့ဆက်ဆွဲခံရတဲ့ Assange ကို2010ခုနှစ်တုန်းကဆွဲချက်တင်သင့်မတဲ့စတင်ကြားနာစစ်ဆေးခဲ့ပြီး2018ခုနှစ်မှာ Assange ကဗြိတိန်နိုင်ငံအက်ကွာဒေါ်တန်ယုံထဲမှာဒီခိုးလုံခဲ့ပြီးတဲ့နောက်မှာအမှုကိုပိတ်ခဲ့တာပါ။ဒါကြောင့်ဒီအမှုနဲ့ပတ်သက်လို့ကနအူးကြားနာမှုတွေအပြည့်အစုံမလုပ်လိုက်ရတဲ့အတွက်အပြန်လဲစစ်ဆေးမှာဖြစ်တယ်လို့အစိုးရရှေ့နေချုပ်ယုံဒုတိယညွှန်ကြားရေးမှူး Evan Marie Persson ကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။ Julian Assange ကိုဆွေဒင်နိုင်ငံလက်လွှဲပြောင်းပေးနိုင်ဖို့ရနိုင်တဲ့အခြေအနေရှိတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လွှဲပြောင်းပေးမပေးဆိုတာကတော့ဗြိတိန်နိုင်ငံပေါ်မှာမူတည်တယ်လို့ဆွေဒင်အစိုးရရှေ့နေချုပ်ယုံဒုညွှန်ကြားရေးမှူးကပြောကြားသွားပါတယ်။အက်ကွာဒေါ်တန်ယုံထဲမှာ9နှစ်ကြာခိုးလုံနေတဲ့ Julian Assange ကိုပြီးခဲ့တဲ့ April လတုန်းကဗြိတိန်ရဲတွေကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ American အစိုးရရဲ့ထိတ်တန့်လျှို့ဝှက်ချက်တွေကို WikiLeaks website ပေါ်မှာလူသိရှင်ကြားဖော်ပြခဲ့မှုနဲ့ American အစိုးရကလည်း Julian Assange ကိုတရားစွဲနိုင်ဖို့ Britain ကနေ American လက်လွှဲပေးဖို့အလိုရှိနေပါတယ်။ Sweden နိုင်ငံမှာ Julian Assange ပေါ်ဖွင့်ထားတဲ့အမှုကို2020ခုနှစ်မတိုင်ခင်ဆွဲချက်မတင်နိုင်ရင်တော့အမှုသက်တမ်းကုန်မှာဖြစ်ပါတယ်။
မလေးရှားနိုင်ငံကိုလူမောင်ခိုးကုချင်းခံရတယ်လို့ယူဆရတဲ့ရိုဟင်ဂျာဒုက္ခသည်မိန်းကလေး23ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကယ်တင်လိုက်နိုင်ပါတယ်။အဲ့ဒီမိန်းကလေးတွေဟာဒုက္ခသည်စခန်းကနေမြို့တော်ဒါကာကိုရောက်ရှိလာခဲ့ပြီးမလေးရှားနိုင်ငံကိုလေကြောင်းကတဆင့်ပို့ဖို့ရှိတဲ့အချိန်မှာကယ်တင်ခြင်းခံရတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့ကရိုဟင်ဂျာစုံတွဲတရဲအပါအဝင်လူမောင်ခိုးကုသူ4ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဟာဒါကာမြောက်ပိုင်းကနေတလုံးကိုဝင်ရောက်စီးနင်းရမှာအချုပ်ဆိုင်ဆိုင်နောက်ွယ်ကအခန်းမှာပုံခုနေတဲ့အမျိုးသမီး23ယောက်ကိုတွေ့တာလို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူမော့ကလက်စတာရာမန်ကပြောပါရယ်လူမောင်ခိုးကုသူတွေကသူတို့ကိုမလေးရှားနိုင်ငံမှာအလုပ်ရမယ်လို့ဆိုပြီးခေါ်လာတာဖြစ်ပါတယ်လူမောင်ခိုးတွေကိုအမှုဖွင့်အရေးယူထားပြီးမင်းကလေးတွေကိုတော့ Cuxet Bazaar ကဒုက္ခသည်စခန်းတွေစီကိုပြန်ပို့ခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောပါရယ်မင်းငယ်တွေအပါအဝင်ဒုက္ခသည်တွေဟာလူတွေပြစ်သိမ့်နေတဲ့စခန်းကနေစားဝတ်နေရေးပုံမကောင်းမွန်တဲ့ရေကြီးရာမျက်နှာနေရာတွေစီကိုသွားဖို့ကြိုးစားရင်းလူမောင်ခိုးတွေရဲ့တားကောင်လွယ်လွယ်ကူကူပဲဖြစ်ရတယ်လို့ဆိုပါရက်ဒီနေ့အတွက်မောင်ခိုးအမှုပေါင်းလူမောင်ခိုးအမှုပေါင်း300ကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံအာဏာပိုင်တွေကတားဆီးနိုင်ခဲ့ပါတယ်လူမောင်ခိုးမှုတားဆီးရေးဆိုင်ရာကျွမ်းကျင်သူဂျီရှူဘူရာကဒ တလာခွဲအတွင်းဒီစခန်းမှာလူမောင်ခိုးမှု100ကျော်ရှိခဲ့တယ်လို့လည်းဆိုပါရဲမြန်မာအစိုးရကရန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံထားခြင်းမရှိပါဘူး
ဖိလစ်ပိုင်နိုင်ငံမှာလွှတ်တော်သက်တမ်းဝင်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပပါရယ်မဲပေးဖို့မှတ်ပုံတင်ထားသူပေါင်း62တန်းလောင်းရှိတဲ့ရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာနဲ့ဒေသန္တရနေရာစုစုပေါင်း 18,000 ကျော်အတွက်ကိုကိုယ်စားလှယ်လောင်း 4,300 ကျော်ဝင်ရောက်ရွေးခန့်နေပါရယ်အမတ်နေရာ24နေရာရှိတဲ့အထက်လွှတ်တော်ကလက်လက်နေတဲ့ဆက်နက်နေရာမှာတမရရော်ဒရီဂိုဒူတာတေးရမဟာမိတ်တွေအနိုင်ရလွှမ်းမိုးသွားနိုင်တယ်လို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်နေပါရယ်ဖိလစ်ပိုင်မှာဖွဲ့စည်းပုံပြင်ဆင်ရေးတေးတံပြန်လည်ချမှတ်ထားရေးအပါအဝင်သမရလှုပ်ချင်တဲ့အပြောင်းလဲတွေအတွက်လွှတ်တော်မှာထောက်ခံမှုပို့ရပြီးသမရရဲ့လုပ်ပိုင်ခွင့်ပို့မှုအားကောင်းသွားမှာကိုလည်းလေးလာသူတွေကစိုးရိမ်နေကြပါတယ်။နိုင်ငံတော်ဝန်ကျင်းပနေတဲ့ရွေးကောက်ပွဲတွေမှာလုံခြုံရေးအတွက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလည်းအသည့်အနေထားနဲ့ရှိနေကြပါတယ်
။ Thrilling နိုင်ငံမှာ Korean ဘာသာဝင်တွေကမွတ်စလင်ပလီတွေနဲ့မွတ်စလင်တွေပိုင်းတဲ့စတိုးဆိုင်တွေကိုတိုက်ခတ်တာတွေဖြစ်ပွားခဲ့တာနောက်ပိုင်းမှာအစိုးရက Facebook နဲ့ WhatsApp အသုံးပြုမှုတွေကိုပိတ်ပင်ခဲ့ပါတယ်။သတင်းလင်ကပြင်ကြားရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်နာလကာကုလဝေဝါကဒီလိုပိတ်ထားတာကနိုင်ငံတွင်းတည်ငြိမ်ရေးကိုထိန်းသိမ်းဖို့ယာယီတာဖြစ်တယ်လို့ပြောပါတယ်။ Writer သတင်းတစ်ခုကတော့တနေ့မင်းလဲငိုရမယ်လို့ Facebook မှာရေးတဲ့မွတ်စလင်စာရေးသူတယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်။ Korean ဘာသာဝင်တွေကသူဒီလိုရေးထားတာကိုချိန်ချောက်မှုတစ်ခုလို့ယူဆကြပါတယ်။တရုတ်နိုင်ငံမှာ Easter တင်းကုန်နေနဲ့ Korean ဖျားကြောင်းကိုတိုက်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းမှာမတကြိမ်မှုတွေဆက်လက်ဖြစ်ပေါ်နေကြပါခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲမင်းထွန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကအရင်ဆုံးလေးရမှုဦးမြတ်မိုးအောင်နဲ့ VOA ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာအမျိုးသားလေကြောင်းပိုင် MNA ကနေပြီးတော့ Emperor 190 လေဟာမနေ့တုန်းကရန်ကုန်ကနေမန္တလေးတရဦးလေစိတ်အစင်းမှာရှေ့ဘိန်းချမရလို့ဥဆိုင်ပြီးတော့ရှက်တိုက်ဆင်းသက်ခဲ့ရပါတယ်ခရီးသည်82ဦးရောလေယာဉ်ဝန်ထမ်းတွေပါကြီးကြီးမားမားထိခိုက်ဒဏ်ရာရတာမရှိဘဲနဲ့ဆင်းသက်နိုင်ခဲ့တဲ့အတွက်လေယာဉ်မှုနဲ့ဝန်ထမ်းတွေကိုပြည်တွင်းပြည်ပသတင်းတွေမှာချီးကျူးရေးသားဖော်ပြခဲ့ပါတယ်လေယာဉ်ရှေ့ဘိန်းချမရတာကြောင့်ဘလို့များဆုံးဖြတ်ခဲ့ရပါသလဲမြေပြင်နဲ့ဘလို့ညှိနှိုင်းဆောင်ရွက်ခဲ့ကြရပါသလဲဆိုတာတွေကိုတော့လေယာဉ်မှုဦးမြတ်မိုးအောင်ကို VOA မြန်မာပိုင်းကကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ
်ကပ္တိန်ကိုမြတ်မိုးအောင်ရေကိုမြတ်မိုးအောင်တို့ဒီမန္တလေးတရဦးလေစိတ်မှာဖြစ်သွားတဲ့ဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့ CNN အပါအဝင်နိုင်ငံတကာသတင်းမီဒီယာကြီးတွေမှာအကြီးအကျယ်ဖော်ပြနေကြတယ်။ကိုမြမိုးအောင်ကလည်းဒီလင်းကိုအောင်းမြင်မြင်ဆင်းသက်ပြီးတော့လူတွေရဲ့အသက်ကိုခေတင်နိုင်လိုက်တယ်ဆိုပြီးတော့ဒီဟီးရိုးတယောက်အနေနဲ့ဖော်ပြနေကြတယ်။အဲ့တော့ဖြစ်သွားတဲ့ဒီအခိုက်အတန့်လေးပေါ့ကိုမြမိုးအောင်ကဒါကိုတီးလိုက်တဲ့အချိန်မှာဒီဆုံးဖြတ်ချက်ကိုဘယ်လိုချခဲ့လဲ
။ Okay အဲဒီမှာတော့ရှိတာပေါ့ဒီမှာတော့ဟလာ totally ကျွန်တော်တို့လင်းသုံးဘင်းလုံးမကြရင်ဘာလုပ်မလဲပေါ့ဒါဆုံးဖြတ်တာတစ်ခုပေါ့နော်အခုကကျွန်တော်နှစ်ဘိန်းကြာတယ်။အဲဒီဘိန်းကပါလို့ပဲ no sweep မကြလို့ကြာကြောင်း impact ရှိတယ်။ဒါပေမဲ့ဒီ impact ကိုဘယ်လိုတက်တာအောင်လုပ်မလဲဆိုတဲ့အားမျိုးလုပ်တယ်။နံပါတ်တစ်ကတော့ခီးတယ်ကြီးအစိတ်ပါပဲ။အဲအဲကြောင့်မို့ကျွန်တော်ကရွှေဘန်းတောင်းကိုကျွန်တော်လုပ်တယ်။နောက်ပြီးတော့ဆင်းတဲ့အချိန်မှာလည်းဘာဖြစ်ရမလဲကျွန်တော်ရဲ့ test down တွေကောင်းမွန်ရမယ် stabilize approach ဖြည့်ရမယ်ကျွန်တော်က။နောက်ပြီးတော့ stabilize approach ဖြည့်ပဲနဲ့ကျွန်တော်ကဘာဖြစ်ရမလဲတက်ပြီးကိုရောင်းလုပ်မယ်။သွားမယ်ဆိုလို့ရှိရင်ကျွန်တော်တက်ကတက်မှုကနေနှစ်မှုဖြတ်သွားမယ်ဟိုဆောင်းကလှုပ်ထားတဲ့ဘန်တော့လှုပ်ထားတယ်ဟုတ်တယ်မလားကျွန်မစီရမကြမ်းတော့ဘူးလေအစီမကြမ်းတော့ထက်ပြီးတော့စိုးရိမ်စိတ်ကြထက်ပြီးတော့ကျွန်တော်ဝါဒီတွေကထက်ဖြစ်နေတယ်အဲ့တော့ကျွန်တော်အနေနဲ့ဒီအဓိကတော့ဒီအနည်းဆုံး impact ဖြစ်ဖို့ပဲကျွန်တော်ရည်ရထားတယ်နောက်တစ်ခါကျွန်တော် notes ထည့်မယ်နောက်တစ်ခု second chance ပါလဲဆိုတော့ engine နောက် engine ထည့်ရင်ဘာဖြစ်မလဲ engine ထည့်ရင်ကျွန်တော် spark ထွက်မယ်နောက်တစ်ခုကပါလဲကျွန်တော် fuel ဖြစ်မယ်နောက်တစ်ခုကဘာဖြစ်မလဲ engine damage ဖြစ်မယ် fuel ဖြစ်မယ်မီးလောင်ကအစိုးရတို့ထိကိုကျွန်တော်ဟိုညှော်မှန်းထားပါတယ
်ဒီလိုမျိုးရွေးချယ်လိုက်ပြီးတဲ့အခါမှာလေကြောင်းထိန်းသိမ်းရင်းနဲ့ရောဘယ်လိုညှိနှိုင်းဆောင်ရွက်မှုတွေဟိုလုပ်ခဲ့လဲ
အော်ဒါကျွန်တော်ဟိုပထမစပြီးတော့မှဟိုလုပ်ခဲ့ကကျွန်တော်ကဒီ EDC နဲ့အနေနဲ့ contact လုပ်တယ်အဲကျွန်တော်လုပ်မဲ့ intention ကိုလည်းသူ့ကိုပြောရဲကျွန်တော်ရွှေဘန်းတော့လုပ်မယ်သူက heading တစ်ခုပေးတယ်အဲ heading တိုင်းကျွန်တော်သွားတယ်နောက်ပြီးတော့ကျွန်တော်အခုဆင်းမယ်လို့ဆိုနေကြောက်ဘယ်လိုလဲဆင်းမယ် information အကုန်လုံးသူ့အကုန်ကျွန်တော်အကုန်ပေးခဲ့ပါတယ်နောက်ပြီးဆို evacuation ဖြစ်တဲ့အထိကျွန်တော်ကိုယ်တိုင်ပြောပြီးတော့မှ evacuation လုပ်ခဲ့တာဖြစ်ပါတယ
်ကိုမြန်မိုးအောင်ကဒီဟာဆုံးဖြတ်ပြီးတဲ့အချိန်မှာ crew တွေ crew တွေကိုအတိပေးရတဲ့အချိန်မှာသူတို့ဘက်ကတုံ့ပြန်မှုအရောဘယ်လိုရှိလဲဗျ
အကောင်းတယ်ဗျာသူတို့တုံ့ပြန်မှုအရင်ကောင်းတယ်ဒီကျွန်တော်တို့ရှိပါဒီ knowledge ပေါ့နော်ဟိုပြီးခဲ့တဲ့ကိုတို့လည်းပြီးပါပဲဟဲ့လား subscribe 100ဖြတ်သွားတယ်အဲ့တော့ကျွန်တော်ဒီ evacuate လုပ်တယ်တချို့တွေကပါလဲ hand carry တွေတည်တာရှိတယ်။အ အခုဆိုသူတို့ကလည်း giving crew ကလည်းပြောတယ်သူတို့လောက်ရမယ်နောက် immediate ဆို emergency ပါကြရင် freeze ကိုထားမယ် position ဘယ်လိုဖြစ်ပါလဲဒီမိုပြပြီးတာတကယ်ကြီးလည်း machine ကမှကျွန်တော်က impact ဆိုတာခေါ်ရပါတယ်ကျွန်တော် impact ဆိုတာခေါ်ရတယ်သူတို့ကအဲ့ချိန်မှာဒီကျွန်တော် freeze position နဲ့အကုန်လုံးကိုနောက်တော့ပူတော့အကုန်လုံးကိုကျွန်တော်တို့လုတ်ပြီးတော့မှကျွန်တော်တို့ဆင်းတယ်ဆင်းပြီးသွားတဲ့အချိန်မှာလည်း gaming crew inspection မရဘဲနဲ့အခုရဲ့ video clip ကြီးကြည့်ရပါ
ဟုတ်ကဲ့ကြည့်ရပါ
ဒီလိုမျိုးရဘဲနဲ့သူတို့လုံးဝတွေဟုတ်ကဲ့လုံးဝသူတို့ထိုင်နေပါတယ်ကျွန်တော်ရဲ့အတန်နဲ့ကြားပါလိမ့်မယ် gaming crew evacuate ရမှတာနဲ့သူတို့မထပ်ပြသွားတယ်ကျွန်တော်တို့ဒါကတော့တကယ် appreciate ပါခီးရည်ကြီးအကြောင်းချင်းကြီးကိုကျွန်တော် appreciate ဝယ်တက်လုပ်ပါတယ
်ဒါပေမဲ့တကယ်တမ်းအဲ့လိုမျိုးဖြစ်တဲ့အခါမှာလူတွေရဲ့စိတ်ကတော်တော်ပြောရခက်တယ်လေကြောက်ပြီးတော့တမဟိုထိန်းချုပ်ဖို့ဆိုတာတော်တော်ကိုမလွယ်ပါဘူးသောခီးသေးတွေဘက်ကလည်းဒါကိုအတိအကျလိုက်နာလို့တော်တော်လေးကိုအဆင်ပြေပြေဖြစ်ခဲ့တယ်လို့ပြောရမှာပေါ့ဟုတ်ကဲ့ပါဟုတ်ကဲ့ပါနောက်တစ်ခုကကျွန်တော်သိချင်တာကလေဒီဟာကဘလူကြောင့်အဲ့လိုမျိုးဖြစ်သွားတာလဲလင်းရဲ့ system ကြောင့်လားဒါမှမဟုတ်လင်းပြုပြင်ထိန်းသိမ်းပိုင်းမှာအားနည်းသွားလို့လားဘလူကြောင့်လို့သုံးသပ်မိပါသလဲ
အဲ့ကျအခုကတော့ကျွန်တော်စမ်းစစ်ဆေးခုံနဲ့ကျွန်တော်လုပ်နေတယ်လုပ်နေတယ်ဆိုတာလည်းနောက်မှဖြစ်ပေါ်အောင်ပါဖြစ်တာလည်းကျွန်တော်တို့ကဒီ system ဘက်မှာအားနေသလားဟုတ်လား readiness ဘက်မှာအားနေသလားကျွန်တော်တို့ဆောင်ရွက်နေတယ်အဲကျွန်တော်တို့ခံဟိုဘာမနေ့ကကျွန်တော်တို့ဟိုလင်းရွှေ့ဖို့ပေါ့နော် green guide နဲ့မှာတယ်မှာပြီးတော့ကျွန်တော်တို့ဟိုလက်နေကြီးအောင်ဆွဲထုတ်တာပေါ့နော်လက်နေကြီးဆွဲထုတ်တဲ့ဟိုမှာ main no sweep ပေါ့နော် no sweep ကိုကျွန်တော်တို့ဆွဲထုတ်တယ်ဆွဲထုတ်တဲ့အချိန်မှာဘာဟိုဖြစ်လဲဆိုတော့လင်းဘင်းရပါဆိုကန့်လန့်ဖြစ်တယ်သူကဟွေးအပေါ်ထဲမှာလေသူကဟွေးဘေးထဲမှာကန့်လန့်ဖြစ်နေ
တယ်။အော်ဟုတ်ကဲ့
ပြည့်မလား။တော့ဗာတီကယ်လိုက်ပြည့်မလားထောင်းအောင်မလား။လင်းငင်းဘင်းကမပေါက်ဘူး။ဘာမှတော့မဖြစ်ဘူးဘင်းက။အဲ့တော့ဒါကလည်းဖြစ်တော့ဖြစ်ခဲဟာမျိုးဖြစ်တယ်မင်းကနေဆဲဆိုရတယ်။ဟိုမင်းကနေဆဲအဲ့ဒါအပေါ်ရောက်ပြီးတော့မှလည်းဘယ်လိုဖြစ်သွားတော့လဲစဉ်းစားလို့ပဲကျွန်တော်တို့လည်းဒါလည်းမရအောင်ဒီဒီအမ်ပရီယာဆိုရတယ်ကိုတိတန်းကဘာမှတက်လို့ရှိတယ်တကယ်ကိုဟလာဒီမန်နီဖက်ချာရတယ်တကယ်နာမည်ကြီးပဲ။အခုနောက်ပိုင်းထွက်တဲ့ E2 ဆိုလို့ရှိရင်လည်းကျွန်တော်တို့အရန်ဟိုဟာအရန် interest ရတာအခုဆို E2 ဆိုလို့ရှိရင်လည်းဟိုဒီလိုဘာကြောင့်ဖြစ်လဲဆိုတော့ဒါကျွန်တော်တို့ဒါဆုံးဟိုလုပ်နေပါတယ်ဟိုနောက်ပိုင်းလေးနောက်ပိုင်းမဖြစ်အောင်လို့ပေါ့နော
်ထိခိုက်ဒဏ်ရာရတာဘာမှမရှိဘူးကျွန်တော်သိရသလောက်ကတော့လင်းရလည်းတကယ်ကို smooth ပါပဲဒီအပြင်အနေရိုက်ပြထားတဲ့ဥစ္စာမှာတော့ဘာမှမဖြစ်သလောက်ကိုတွေ့ရတယ
်ဟို
ဘိန်းမကြတာပဲရှိတာပေါ့နော်အခုလိုကျွန်တော်တို့ view မြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျ
ဒါကတော့လေရင်မူကြီးဦးမြန်မိုးအောင်ကိုကိုရနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါညတည်းဒီလိုက်အစည်းအဝေးမှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ရအောင်ပါရှင်။
တော်ရှင်မပြပြည်သူကနေပြီးတော့ရွေးချယ်တဲ့လွှတ်တော်ကုစရေတွေကိုစာရဖစစ်ဖက်ထောင်းလိုင်းကြီးကလိုက်လံစောင့်ကြည့်သတင်းယူနေတဲ့ပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာဘေးကွန်းထွက်လာတာနဲ့အတူပဲတာမန်လူလူကြားထဲမှာလည်းစစ်ထောက်လိုင်းကြီးတွေရဲထောက်လိုင်းကြီးတွေရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတော့မေကွန်းထုတ်เสียဖြစ်လာပါတယ်။လွှတ်တော်မှာပြောင်းလဲပြီးသားနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုလို့ရှိရင်ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရောင်ခံလိုက်တာစုံစမ်းထောက်လန်းတာတွေကိုကန့်သတ်တားမြစ်ထားပါတယ်။ဒါကြောင့်မလို့လက်ရှိထောက်လိုင်းကြီးအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လား။ကျွန်တော်တို့ view တွေတရရှင်တွေကြားမှာရောဒီအခုလိုမျိုးဒီဥပဒေနဲ့ပတ်သက်လို့ချိုးဖောက်ခံရတဲ့အတွေ့အကြုံမျိုးတွေရှိပါသလားအင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလိုတဲ့တရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်ကြပါရခင်ဗျာ
။မနေ့ပြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့ဒီတင်ဆက်ပေးမယ့်သတင်းလွှာကတော့အပြစ်ပေခံရိုဟင်ဂျာအမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုဘယ်လိုမျိုးတိုးတက်အောင်ဆောင်ရွက်နေပါသလဲဆိုတဲ့သတင်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်အမျိုးသမီးတချို့ဟာသူတို့အတိုင်းအဝိုင်းအတွင်းကအတားအဆီးတွေကြောင့်အပြစ်ပေခံရတဲ့အနေအထားမျိုးကိုရောက်ရှိနေနိုင်ပါတယ်။ရိုဟင်ဂျာလူမှုအဖွဲ့အစည်းရဲ့အခုထိရှေးရိုးတိတ်ဆန်လွန်ပြီးတော့အမျိုးသားတွေကြီးစိုးထားတာကြောင့်လည်းဖြစ်ပါတယ်။ဒါပေမဲ့အခုတော့အဲ့ဒီအမျိုးသမီးတွေကိုသူတို့ရဲ့လူမှုအတိုင်းအဝိုင်းအတွင်းမှာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်မှုရွေးချယ်တဲ့အထိဖြစ်နေပြီလို့ကော့ပ်စားကနေပြီးတော့ VOA သတင်းတော် Dave Granban သတင်းပေးပို့ထားတာမတ်တိန်ဂီထိုက်ပြောပြပေးပါရှင်
။တာဟီရာဘီဂွန်းကတအိမ်တက်ဆင်းသွားပြီးဘဝတူဒုက္ခသည်တွေရဲ့အခက်အခဲတွေကိုနားထောင်ပေးသူပါ။မြန်မာပြည်ကပါလာတဲ့အဝတ်တွေကြွက်ကြိုက်လို့စုပ်ကုန်ပြီလို့ဒုက္ခသည်တို့ကသူမကိုပြောပြနေတာပါ။ ပြဿနာတွေကတော့အဆုံးပါပဲ။အဝတ်အစားအရေးကနေအမျိုးသမီးလာစဉ်သုံးပစ္စည်းနောက်အင်းသားရင်းနားမှာမီးတွေပိုထွန်းပေးဖို့အထီးပါပါတယ်။တချို့ကိစ္စတွေကအသေးအမွှားလို့ထင်စရာပါ။ဒါပေမဲ့လည်းဒီဒုက္ခတွေတွေအတွက်တော့ဒါလေးတွေရှားဖို့တောင်ခက်နေတာဖြစ်တယ်လို့ဒီစခန်းနေအနေနဲ့လည်းအမြဲတမ်းဖြည့်ဆည်းမပေးနိုင်ပါဘူး။2019ခုနှစ်ဩဂုတ်လနောက်ပိုင်းမြန်မာနိုင်ငံတွင်စစ်တပ်ရဲ့ဖြိုခွင်းမှုတွေကနေရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာပါဒီလောက်ရက်ကလူမျိုးတုံးရှင်းလင်းဖို့ရည်ရွယ်ချက်နဲ့လုပ်တာလို့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကပြောဆိုထားပေမဲ့မြန်မာဘက်ကတော့ဆွဆွဲချက်တွေကိုညှင်းပါတယ်အခုတော့ဒုက္ခသည်တွေကစခန်းတွေထဲမှာပြည့်သိမ့်နေပါတယ်မိသားစုတွေအတူတုံးတဲ့အိမ်သားတွေကလည်းညစ်ပတ်နေပါတယ်စခန်းတွေထဲကတချို့နေရာတွေမှာရည်တန်းကရှားပါးလှပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့နဲ့တွေ့ဆုံပြီးဒုက္ခသည်တွေကိုစားပြောဆိုပြီးမဲ့စခန်းကော်မတီတစ်ခုထဲမှာပါဖို့တာဟီရာဘီဂွန်းကိုဘဝတူဒုက္ခသည်တွေကရွေးကောက်ခဲ့ကြတာပါဒီကော်မတီတွေကစခန်းတွေအတွက်စီမံစည်းကမ်းတွေချမှတ်နိုင်တဲ့အခွင့်အာဏာတော့မရှိပါဘူးဘင်္ဂလားဒေ့ရှ်အစိုးရကပဲဆုံးဖြတ်ချက်တွေချတာပါဒါပေမဲ့လည်းဆွေးနွေးပွဲတွေမှာစုရင်ချက်တွေကိုအလေးထားဆွေးနွေးမှုတွေကနေအစိုးရကရောနောက်စခန်းတွေထဲမှာအလုပ်လုပ်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါတင်ပြပေးရရောက်ပါတယ်။အခုချိန်ထိတော့ဒုက္ခသည်စခန်း34ခုထဲက4ခုမှာပဲကော်မတီတွေရှိနေသေးပေမဲ့ကျန်တဲ့စခန်းတွေထဲမှာနောက်12လအတွင်းအကောင့်ထဲဖော်နိုင်ဖို့မျှော်လင့်ကြောင်းလဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်။စခန်းတစ်ခုချင်းစီမှာတော့ကော်မတီထဲမှာအမျိုးသားနဲ့အမျိုးသမီးအရေးအတွက်ကိုအချိုးကျဖွဲ့စည်းထားပါတယ်။ဒုက္ခသည်စခန်းကော်မတီဝင်တာဟီရာဘီဂွန်းကအခုလိုပြောပါတယ
်။မယဝန်ဒလာသမယဖန်လာကစ
်ကျွန်မကကော်မတီဝင်တဦးဖြစ်ခဲ့ကြတာပါ။ဘာလို့လဲဆိုတော့အဲ့ဒီမှာအမျိုးသမီးတွေပါဖို့လိုတယ်လေ။အမျိုးသမီးတွေအတွက်သူတို့ရဲ့တချို့ကိစ္စတွေကအမျိုးသားတွေကိုလွန်လွန်နဲ့ပြောလို့မထွက်တတ်ကြလို့ပါ
။ရိုညာဒုက္ခသည်တဦးဖြစ်တဲ့ရှာဟနာအက္ကတာကလည်းအခုလိုပြောပါတယ
်အာရမနီရောနာတော့ဘူဇိုင်းခွန်နဖာဒင်ဒီလိုက်
အမျိုးသမီးတွေမှာအမျိုးသားတယောက်ကိုဓာတ်ရိုက်ကြီးပြောမထွက်တဲ့ကိစ္စတွေအများကြီးရှိပါတယ်ဒါကြောင့်ကျမတို့ကိုကူညီနိုင်တဲ့အမျိုးသမီးတွေရှိနေတာကကောင်းပါတယ
်ရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းကရှေးယိုးဆန်ပြီးအမျိုးသားတွေကကြီးစိုးထားတာပါဒီကော်မတီတွေမှာအမျိုးသမီးတွေပါဝင်မှုဟာဆိုရင်အမျိုးသားတွေကြီးစိုးတဲ့ပုံစံကွက်ထဲကနေခွဲထွက်လာရေးမှာဘလောက်ပြောင်းလဲသွားမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးကော်မတီဝင်အသက်21နှစ်အရွယ်အီရှာခတ်တွန်ကလိုရာပြောပါလို့ဒုက္ခသည်တဦးကိုမင်းနေတာပါသူမကတော့ဘဝတူဒုက္ခသည်တွေကိုကူညီနိုင်သူတဦးတင်မဟုတ်ဘဲစခန်းထဲကမိန်းကလေးတွေနဲ့အမျိုးသမီးငယ်တွေအတွက်အလားလာရှိတဲ့စံပြတဦးအဖြစ်လဲသူမကိုသူမရှုမြင်ထားပါတယ်
ဒီစားဖန်လို့တုန်ဟိစားဦးဒီ
စားကျမကဘဝတူဒုက္ခသည်တွေကိုကူညီနိုင်ပါတယ်ပြီးတော့တခြားသူတွေကလည်းသူတို့လည်းအလားတူကူညီနိုင်တယ်လို့လည်းမြင်သွားစေနိုင်ပါတယ
်ဒီရိုဟင်ဂျာလူအဖွဲ့အစည်းရဲ့အမျိုးသားတွေကြီးစိုးတဲ့ပုံစံကိုအပြောင်းလဲလုပ်မဲ့အရေးဟန်တားကြတဲ့ဒုက္ခသည်တွေလည်းရှိတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းအတော်များများကဝန်ထမ်းတွေက VOA ကိုပြောပါတယ်အယိုးဆွေးနေတဲ့အစဉ်အလာတွေနဲ့ကြားမှကွဲပြားမှုဆိုင်ရာအတားအဆီးတွေကိုဖောက်ထွက်နိုင်ဖို့ကတော့ခက်ခဲနိုင်ပါတယ်ဒါပေမဲ့အခုလောက်ရက်ကအစင့်တစင့်တက်လန်းလိုက်နိုင်တာလဲဖြစ်ကောင်းဖြစ်နိုင်ပါလေရှင
်။မတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမိုးရေဆေးဝါးဖမ်းမိတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာတော့လက်နက်တွေကင်ဆောင်လာပြီးတော့မိုးရေဆေးဝါးတည်ဆောင်လာတဲ့လူ30ယောက်လောက်နဲ့ထိုင်းနေသားဆောင်တပ်တို့ပြီးခဲ့တဲ့မေလ17ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲအတွင်းမှာတော့မြန်မာနိုင်ငံဘက်ကနေဝင်လာတဲ့၄ဦးကိုအသေးပြစ်ခတ်ဖမ်းဆီးနိုင်ခဲ့ပါတယ်။နောက်ပြီးတော့ဖမ်းမိခဲ့တဲ့ဆာလာအိတ်18အိတ်ထဲကစိတ်ကြွစေကီလို340ဖမ်းမိခဲ့တယ်ဆိုပြီးတော့ထိုင်းအာဏာပိုင်တွေကသတင်းသာရှင်းနေပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တွင်းမှာမေလ17ရက်နေ့ည8နာရီအချိန်လောက်ကမဲဆိုင်မြို့နယ်ကော့ချမ်းကျေးရွာအနီးပြောင်းကင်းထဲမှာထိုင်းအမတ်နှင့်နေကြားဆောင်တပ်ဖွဲ့ဝင်12ဦးကင်းပုံးချထားတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။မဲဆိုင်မြစ်နဲ့မီတာ100သာဝေးကွာတဲ့နေရာအတွင်းကိုမြန်မာနိုင်ငံဘက်ကနေမူရည်စေဝါအထုပ်တွေထမ်းပိုးပြီးဝင်ရောက်လာတဲ့လက်နက်ကင်ထားတဲ့လူ30လောက်ကိုထိုင်းနေကြားဆောင်တပ်က Satin, three dog in a picker moody pip bagarava. Nepe jamma, seminija, a piano picker cabby now by Lenakai, Muyi Osuriha, Nemaning and Beko, Piane trap ye dogger jar so be, time back up your so be, time sit up back up, a ticket at jar so machibulu less of bare. Mila Sunny and name Manabai Maro, name ye shilling a yama, a muta a lonely lounge at two. Piano a dreamer, so be care. Sala isakona ain't a tail lagere. Ketamin sejuazi, kilo tonga lizegu, twishigare jang, tayana by nigga, piosuvare. A cookie bogger at type when a butter be, a kinch of water in the yago, time yaw by city damu, bojo which you won't sank or lay yaw be, the dinna shilling a yamara, a kulu piosu dabare. ข่าวในเรื่องของการสกัดกั้นและปราบปรามยาเสพติดและชายแดนภาคเหนือนะเพื่อให้ผู้สื่อข่าวได้รับทราบนะครับคือสืบเนื่องจากว่านายงานอจีเกรีกาไทม์ยาวไปดีตามุ่ยเทนชกในนี้สร้างกลุ่มสองจ้าบุญยงจ้าเจียเนจ้าต้องเตะตีฮะมุ่ยเสียวารีไทม์เบกุวิมลาอ๋อเนจ้าจะขึ้นมาไปสู่สองจีนี้จ้าบาร์เลยที่สองตัวเนี่ยมีตาเลี้ยวทางงานนี้ เท่าจ้าจะส่งเดียมาตุยาไปเมื่อตุลุรีฮะยามานายงานตายนานเนี่ยมีเรื่องด้วยมานี่ไทยนี่จ้าดูเรื่องเช่นไหนเนี่ยสูบีเปียวสุดตัวบาร์เลยท้ายสุดยากะมุ่ยเสียวในเนี่ยมุ่ยลงในเรื่องด้วยเท่าละด้วยมาเวแต่นายงานลงเนี่ยเสียจ้าเสียบยาแต่ต้องยาลูกพัสดีนายงานเดือดรู้ดีเท่ากันแต่เนี่ยนี่บ้าฮะท้ายมีมาเนี่ยจะมาพัมมี่กันลูเลยเท่าจ้านี่กะเป็นเอาเมียมาลูกเขยเลยแต่ดินสาชิลเลนบัวด้วย ดูดีอาเย่เจ้าเชลังเกเรซีบราคังอาเปียวสุดตัวเก็บอะไรเช่นไทยมาตรีนเปียบุเกราพิบาร์เช่นตอนนี้นายนี่เกย์ตรีนลอาริการ์ดทะเลาะบาเบฟิวเอกันเอกูทั่วเรื่องเป็นเรื่องวิดีโอนี่เกย์ซีซันบีบีเจมาเบฟิวเอมีมาบ้านเอทีบีซีซันโกนี่คนนั้นนายกันเอคนนั้นนายเวทีไทยทั่วเรื่องเป็นมาโมสามีอชูซานนายจับอะไรเช่นนักหนานายจันยาโกนายกันเอเซนายที่ทั่วเรื่องเป็นเรื่องวิดีโอซีซันนี้มาโรซีบอยกันอาบลูการีเปียวดมีอาตัดแต่ยังตรีนลอาเนตูตุยงจี้อาซี
အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမဆုမြတ်မုံကတလှည့်ကြေညာပေးပါမယ်ရှင်
အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်အစိုးရကသွင်းကုန်ခွန်တိုးလိုက်တဲ့အတွက်တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့တရုတ်အစိုးရကထပ်မံပြောကြားလိုက်ပါတယ်။တရုတ်ဘက်ကတုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမှာဖြစ်မယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဘလို့တုံ့ပြန်မယ်ဆိုတာကိုတော့စောင့်ကြည့်ပါလို့သာပြောကြားခဲ့ပါတယ်။တရုတ်ကိုတင်ပို့တဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးမှာကိုမျှော်လင့်ထားတယ်လို့အမေရိကန်ဘက်ကလည်းပြောနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့လက်တော့ပြန်ဆောင်ရွက်ရင်အခြေအနေပိုပြီးဆိုးလိမ့်မယ်လို့ Twitter ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။ Saudi Arabia နိုင်ငံပိုင်ရေနံတင်သင်္ဘောနှစ်ဆင့်ဟာသူ့အဆိုအဖြစ်အမှောင်လောက်ရနဲ့နှောက်ယှက်တိုက်ခိုက်ခံခဲ့ရလို့တော်တော်ဆိုးဆိုးဝါးဝါးပျက်စီးသွားတယ်လို့ Saudi Arabia နိုင်ငံကပြောပါတယ်။သင်္ဘောတစ်စင်းက American ကိုပို့မဲ့ရေနံတွေကိုတင်ပို့အတွက် Saudi စိတ်ကန်းတစ်ခုကိုအသွား Arab ဆော်ဘွားများပြည်တော်စုကမ်းလွန်မှာတိုက်ခိုက်ခံရတာလို့ပြောပါတယ်။ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ရဲ့ဥရောပခီးစဉ်ပထမခီးအဖြစ်နဲ့ Belgium နိုင်ငံ Brussels မြို့တော်မှာရောက်နေပါတယ်။ Iran နိုင်ငံရဲ့လက်တလောချင်းချောက်တဲ့လုပ်ရက်တွေပြောကြားမှုတွေနဲ့ပတ်သက်လို့ဝန်ကြီး Pompeo ဟာ Brussels မှာဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးမှဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူကဒီကနေ့ပြောကြားပါတယ်။မတိုင်းမှုနဲ့ဆွဆွဲခံထားရတဲ့ WikiLeaks website တည်ထောင်သူ Julia Assange အမှုကိုပြန်လည်စစ်ဆေးမယ်လို့ Sweden အစိုးရရှေ့နေတွေကဒီကနေ့အကြေညာလိုက်ပါတယ်။ Sweden နိုင်ငံမှာအမျိုးသမီးတယောက်ကိုမတိုင်းချင်းမှုနဲ့ဆွဆွဲခံရတဲ့ Assange ကို2010ခုနှစ်တုန်းကဆွဲချက်တင်သင့်မသင့်စတင်ကြားနာစစ်ဆေးခဲ့ပြီးတော့2018ခုနှစ်မှာ Britain နိုင်ငံကဒီ Aquarius တန်ရုံးထဲမှာခိုးလုံခဲ့တဲ့နောက်အဲ့ဒီအမှုကိုပိတ်ခဲ့တာဖြစ်ပါတယ်ရှင်။
သတင်းကြေညာကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဝက်ကနာရောဘတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်။
This program has come to you from the Voice of America, Washington.
From Washington.